မြတ်စွာဘုရားရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေချထားပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့တန်ဖိုးဒုက္ခမတရားတော်ရဲ့တတိယပိုင်းကိုဆက်ပြီးတော့ဟောကြားနာကြမယ်အတ္တပညာပေါင်းစုံကိုသင်ကြားပြသပေးနိုင်တဲ့ဗြမဏဆရာကြီးကတော်ရဲတောင်ထဲမှာတပည့်ပေါင်းများစွာကိုခေါ်ယူသွားပြီးတော့လူဝဲအတ္တပညာကြီးတော်ရဲမှာပဲသင်ကြားလို့ရတဲ့အတ္တပညာကြီးသင်ကြားပေးတယ်။အဲဒီလိုသင်ကြားပေးနေရင်တော်ရင်တနေရာမှာညခါမှာမိခိုးတွေတလူလူထွက်ပြီးတော့နေခါမှာမိဟုံဟုံတောက်နေတဲ့ထူးဆန်းတဲ့တောင်ပေါ်ကြီးတလုံးတွေ့တယ်အဲ့ဒီတောင်ဘုကိုမိမိရဲ့တပည့်ကျော်မောင်ညာထက်ကိုပေါတူးတလဲယူပြီးတော့တူခိုင်းတယ်အဲ့ဒီဥပမာစကားရဲ့အတွေ့တရားဓမ္မအတွေ့ယူထားတဲ့အဓိပ္ပာယ်တွေကတော့တောင်ဘုဆိုတာရုပ်ခန္ဓာကြီးကိုပြောတာဖြစ်တယ်ညခါမှာမိခိုးတွေတလူလူထက်တယ်ဆိုတာနောက်တနေ့လုံးမဲ့လုပ်ငန်းကိစ္စတွေကိုညခါမှာကြံစည်စဉ်းစားတာကိုခေါ်တယ်။နေ့ခါမှာမိတော့တွေဟုံဟုံထားတယ်ဆိုတာကတော့ညတုန်းကကြံစည်ခဲ့တဲ့လုပ်ငန်းကိစ္စတွေကိုနေ့ခါမှာကိုယ်နဲ့နှုတ်နဲ့စိတ်နဲ့ပြုလုပ်ဆောင်ရွက်တာကိုပြောတာဖြစ်တယ်။ဗြဟ္မဏဆရာကြီးဆိုတာကမြတ်စွာဘုရားရှင်ကိုပြောတာဖြစ်တယ်။သစ္စာလေးပါးကိုကိုယ်တိုင်လည်းသိသတ္တဝါဝိညာဉ်တွေကိုလည်းသိအောင်ဟောကြားတော်မူတဲ့မြတ်စွာဘုရားရှင်ကိုရည်ညွှန်းတာဖြစ်တယ်။တကယ်ဆိုတာကတော့မြတ်စွာဘုရားရှင်ရဲ့အဆုံးအမကိုလိုက်နာကျင့်ကြံအားထုတ်တဲ့ယောဂီပုဂ္ဂိုလ်ကိုပြောတာဖြစ်တယ်။ယောဂီပုဂ္ဂိုလ်သည်တောင်ဘုတူသမားဖြစ်ပါတယ်။တောင်ဘုတူမိတွေကိုညွှန်ကြားပြသပေးမှာကတော့ဆရာဖြစ်တဲ့မြတ်စွာဘုရားရှင်ဖြစ်ပါတယ်။ဒီတော့ယောဂီလို့ဆိုတော့ယောဂီဆိုတဲ့စကားလုံးကိုစလုံးပေါင်းမယ်ဆိုရင်ဇပလက်နဲ့လာရကောင်းတယ်လား။ရပ်ပလက်နဲ့တာမောတုဒ္ဓမအစစ်ဆိုတာကရပ်ပလက်နဲ့ရောတဲ့ယောဂီဖြစ်ရပါမယ်။ရာကောင်းနဲ့ရောတဲ့ယောဂီမဖြစ်ရဘူး။ရာကောင်းနဲ့စလုံးပေါင်းပြီးရင်းမယ်ဆိုရင်ယောဂီလို့ဖတ်ရတာပဲ။အဲ့ဒါရပ်ပလက်နဲ့ယောဂီဆိုတာကတော့ယောဂအာထုတ်ခြင်းဤရှိသူဆိုတော့ယောဂီအာထုတ်ခြင်းရှိသူ။ရာကောင်းနဲ့ယောဂီဆိုလို့ရှိရင်တော့ယောဂပါဠိတိုင်းပြည့်ကျက်ဆိုတော့ရောဂပေါ့လေ။ဒီရက်ထဲမှာတော့ယောဂယောဂလို့ပဲပြောနေကြတာ။ယောဂဆိုတာကယောဂအနာယောဂဤဆိုတာကရှိသူ။ယောဂီဆိုတော့အနာယောဂရှိသူ။အဲ့တော့ရပ်ပလက်ယောဂီဆိုရင်အာထုတ်ခြင်းရှိသူ။ရာကောက်ယောဂီဆိုရင်အနာယောဂရှိသူ။အနာယောဂဆိုတာကိုသူ့ရဲ့ပါဠိစကားလုံးမူရင်းအဓိပ္ပာယ်တိုင်းပြောမယ်ဆိုရင်တော့ယောဂရောဂဆိုတာနာကျင်ခြင်းလို့အဓိပ္ပာယ်ရပါတယ်။ဒါတော့ရပ်ပလက်ယောဂီကအာထုတ်ခြင်းရှိသူ၊ဇာကောက်ယောဂီကနာကျင်ခြင်းရှိသူ။အခုထိုင်နေကြတဲ့တရားနာပိဋကယောဂီများကရပ်ပလက်နဲ့ယောတာလား၊ဇာကောက်နဲ့ယောတာလား။ရပ်ပလက်နဲ့ယောတာ၊ဇာကောက်နဲ့ယောတဲ့ယောဂီတော့မပါဘူးလား။ပါပါတယ်နော်။ရာကောင်းနဲ့ရောတဲ့ယောဂီဆိုတာကတော့တရားထိုင်နေပြုလို့ရောအမလီပောင်းကလည်းနားလိုက်တာဒုကလည်းနားလိုက်တာအချင်းမျက်စိတွေနားလိုက်တာအတင်မကနားလိုက်တာခါကလည်းနားလိုက်တာနားလိုက်တာနားလိုက်တဲ့နဲ့နေရာပေါင်းစုံကိုရည်ညွှန်းပြီးတော့နားလိုက်တာနားလိုက်တာလို့ညှိတွန်းနေတယ်ဆိုရင်ရပ်ပလက်ယောဂီလားရာကောင်းယောဂီလားရာကောင်းယောဂီနာကျင်ခြင်းနေရှိနေပြီအရှင်သာကတဏှာကြီးသူသာတခါထိုင်ခိုင်းနေမှာတော့မနာပဲနေပါမလားလို့တော့မေးเสียပေါ့လေအရှုခံအာယုနဲ့ရှုသိမ့်နဲ့တည်တည်မမကြအောင်ပစ္စုပန်တည်တည်ရှုမှတ်နေမယ်ဆိုရင်တော့ရာကောက်ယောဂီမဖြစ်ပါဘူး။နာကျင်ခြင်းရှိသူမဖြစ်နိုင်ပါဘူး။အထိုင်ကြပါပြီဆိုရင်တော့တင်မနာရာတို့ပေါင်နာရာတို့ခြေသလုံးနာရာတို့စတဲ့နာတဲ့ဝေဒနာဆိုတာကတော့ပေါ်လာတာပဲပေါ့။အဲ့ဒီပေါ်လာတဲ့ဝေဒနာကိုသိဉ္စီရာတစ်ခုဖြစ်နေသိမ့်ပိုက်ထားရမှာလားရှုမှတ်စရာတစ်ခုဖြစ်နေရှုမှတ်လိုက်ရမှာလားရှုမှတ်ရမှာ ဝေဒနာလေးပေါ်လာရင်ဝမ်းသာရမှာဟာငါတော့ရွှေတူကြီးတွေ့ပြီဟန်ကြလိုက်တာဒီတိုင်းနေလို့ရှိရင်ဝင်လေးဖက်လေးကလည်းမထင်ရှားတာနဲ့စိတ်ကလည်းဟိုရောက်ဒီရောက်ရောက်နေရတာနဲ့တမာရီကမရတော့တရားထိုင်ရတာမပြောဘူးခုတော့ဟန်ကြလိုက်တာဝေဒနာလေးပေါ်လာပြီနာရာလေးပေါ်လာပြီကျင်နာလေးပေါ်လာပြီကဲမှတ်တော့မယ်ဆိုပြီးတော့နားတဲ့သဘောလေးကိုအာယုံစူးဆိုင်ဘယ်နေရာကနားနေတာလဲပထမရှားကြည့်ပေါ့ရှားကြည့်ပြီးတော့မှပြီးခံမယ်ဆိုတဲ့စိတ်ထားလေးကိုလည်းဝေမျှထားရမယ်ဒီနားတဲ့သဘောရဲ့နားကျင်ခြင်းဆိုတဲ့အနာယောဂရဲ့သဘောတဘာဝကိုလည်းသိအောင်အားထုတ်မယ်လို့ဆုံးဖြတ်ပြီးတော့နားတဲ့ဆိုတာဘယ်လိုလဲဘယ်လိုလုပ်ဖြစ်နေတာကိုနားတယ်ခေါ်တာလေလို့မေးခွန်းလေးမေးပြီးတော့နားတဲ့နေရာမှာမိမိရဲ့ရှုမှတ်စိတ်ကလေးကိုတည့်တည့်မတ်မတ်ချပြီးတော့မိမိရဲ့တတိလေးကိုတည့်တည့်မတ်မတ်ချပြီးတော့နားတယ်နားတယ်ကျင်းတဲ့သဘောဆိုလို့ရှိရင်လေကျင်းတယ်ကျင်းတယ်ဝိရဏရဲ့သဘောတဘာဝလေးကိုသိအောင်ဉာဏ်လေးနဲ့နှိုက်ပြီးတော့ရှုမှတ်ရမယ်မနေ့ကပြောခဲ့သလိုပဲပေါ့နားတယ်နားတယ်လို့ရှုမှတ်တာကတော့အပြင်တတိဖြစ်ပါတယ်အမှတ်ယူတဲ့တတိပေါ့မှတ်ချက်ယူတဲ့တတိဘယ်လိုလုပ်နိုင်ရလဲနားရဲနားရဲနဲ့ပြောနေတာဘယ်လိုလေးဖြစ်တာကိုနားရဲလို့ပြောနေကြတာပါလေဒီနာရကငါကမခံနိုင်တော့ဘယ်လိုဖြစ်နေလို့လဲအဲ့ဒီလိုသဘောမျိုးလေးနဲ့နားရဲသဘောလေးကိုသိချစူးစမ်းကြည့်တော့ကြည့်ရမယ်အဲ့ဒါကိုတော့အတွင်းတတိလို့ခေါ်ပါတယ်အပေါ်ရန်လို့ဆက်ပြီးတော့နားရဲနားရဲနားရဲနားရဲနဲ့ပဲမှတ်နေလို့ရှိတော့မှတ်လေကိုနာလာလေးမှတ်လေကိုနာလာလေးခါးရီပူဆန်လာလေးညကြော်ကြီးတွေထောင်းလာလေးနှခုရောကြီးတွေထောင်းလာလေးအမီးကြိတ်လာလေတောက်လေးဖောက်လာလေလက်သီးလေးဆုပ်လာလေဒီလိုလေးဖြစ်လာကုန်မယ်နော်အဲ့ဒါဆိုရင်တော့တရားထုတာဟာနိလမမကန်တော့ဘူးဒါကြောင့်ဝေဒနာရဲ့သဘောတဘာဝလေးကိုသိအောင်စူးစမ်းပြီးတော့အပြင်တတိလေးနဲ့လဲနားရဲနားရဲကျင်းနေကျင်းနေအောင့်နေအောင့်နေမှတ်ချက်ကလေးယူရမယ်အတွင်းတတိလေးနဲ့လဲပဲနားရဲဆိုတာဘလို့ကျင်းနေဆိုတာဘလို့အောင့်နေဆိုတာဘလို့ရတယ်ဆိုတာဘလို့ရှင်းနေတဲ့ဝေဒနာသဘောတဘာဝလေးကိုစိတ်ကလေးကပ်ပြီးတော့စဉ်းစားကြည့်နေရမယ်တတိပဌံဆိုတာတတိဆိုတာကကြည့်တာပါပဲပဌာနာဆိုတာစိုက်ထားတာတတိပဌံဆိုတော့စိုက်ကြည့်တာပါပဲအရှိကံအာယုရဲ့သဘောတဘာဝလေးကိုဘယ်လိုဖြစ်နေတာလဲဘာလဲဘာကြောင့်လဲဆိုပြီးတော့စဉ်းစားပြီးကြည့်နေတဲ့သဘောကိုတတိပဋ္ဌံလို့ခေါ်ပါတယ်။အပြင်တစ်ခုနဲ့ရှုမှတ်ပေးတယ်ဆိုတာကတော့အရှိကံအာယုပေါ်မှာစိတ်ကလေးတည်တတ်နေအောင်လို့ပံ့ပိုးပေးတဲ့သဘောမျှတာဖြစ်ပါတယ်။ဒါကြောင့်ဝေဒနာတွေဖြစ်လာပြီဆိုလို့ရှိရင်ဒုက္ခပဲကြီးမောင်းကလည်းမခောက်သေးဘူး။အဲဒီလိုလေးတွေးပြီးတော့ဟိုကြောင့်လေးတွေးလိုက်ဒီကြောင့်လေးတွေးလိုက်ဆိုရင်တော့တရားလည်းဖြုတ်လိုက်ရောဒီနာရာကြီးကပါလာလိမ့်မယ်။မပြတ်ခွဲဖြစ်နေလိမ့်မယ်။ဒီတော့နာတဲ့ဝေဒနာဖြစ်ပေါ်လာပြီဆိုရင်ဖြစ်တဲ့နေရာမှာပဲနာတဲ့သဘောကိုတခါတည်းသိအောင်ကြိုးစားရမယ်။နာကျင်ခြင်းဝေဒနာကြောင့်နာကျင်ခြင်းဝေဒနာကိုခြေခံပြီးဖြစ်ပေါ်လာတဲ့ကိလေသာကိုလည်းပဲအဲ့ဒီအထိုက်မှာပဲတခါတည်းပြတ်သက်ခဲ့ရမယ်။နောက်ဆုံးတရားထိုင်ရင်ဖြုတ်လိုက်လို့နားတဲ့သဘောကမပြောက်သေးဘူးဆိုရင်တရားထိုင်ရင်ဖြုတ်လိုက်ပြီမယ်လို့နားတဲ့ဉာဏ်ကမပြောက်သေးဘူးဆိုရင်လည်းဟိုကကြီးမောင်းခေါက်လို့ဖြုတ်ပြီမယ်ကိုကမဖြုတ်သေးနဲ့အောင်ပေါ့ကဲဒီဝိရဏရဲ့သဘောလေးကိုတော့ဆုံးအောင်ရှုမှတ်လိုက်ဦးမယ်နားရလေးပြောက်တဲ့ချိန်ကတော့ရှုမှတ်လိုက်ဦးမယ်ဆိုပြီးတော့မဖြုတ်ဘဲဆက်ရှုနေမယ်ဆိုလည်းရပါတယ်ဒါမှမဟုတ်ဆက်မထိုင်တော့ဘဲနဲ့ဖြုတ်တော့မယ်ဆိုရင်လေဖြုတ်တဲ့နေရာမှာလည်းပဲအမှတ်ကလေးနဲ့ဖြုတ်ရမယ်နော်တရားထိုင်ဖြုတ်ပြီးဆိုတော့ဇိုးကနဲ့ဆက်ကနဲ့မထလိုက်ရဘူးထခြင်းနဲ့စိတ်ကလေးကစမှတ်ရမယ်ထခြင်းနဲ့ထခြင်းနဲ့တထေခြင်းနဲ့ခန္ဓာကိုယ်ပေါ်တက်လာတဲ့သဘောလေးကိုထရယ်ထရယ်ပြီးတော့မှခြေလမ်းလေးတွေကိုလှမ်းတော့မယ်ဆိုတော့လှမ်းခြင်းနဲ့လှမ်းခြင်းနဲ့လှမ်းခြင်းနဲ့စိတ်ကလေးကစပြီးရှုမှတ်ရမယ်ပြီးတော့မှလှမ်းနေလှမ်းနေဆိုပြီးတော့ကိုသွားလူတဲ့နေရာကိုသွားရမှာပါပဲအဲ့တော့ဈဉ္ဉံရင်ရောက်ပြီဆိုလို့ရှိရင်ထိုင်တော့ကဖြစ်တဲ့ဝေဒနာတွေပျောက်အောင်ဆိုပြီးတော့အိမ်ရည်မှာတုံးလုံးလေးလှဲကဲလိမ့်ရပါအောင်အကျော်ဖြစ်စည်းလေးလိမ့် အကျိုးကြီးလေးလင်းရုံနဲ့တော့ဒီနာကျင်တဲ့ဝေဒနာကမပြောင်းနိုင်ပါဘူး။ဒီခန္ဓာကနာကျင်တဲ့ဝေဒနာတွေပြလာတယ်ဆိုတာယောဂီကိုလက်ဆောင်လာပေးတာပါ။ဒုက္ခဝေဒနာတွေဖြစ်တယ်ဆိုတာယောဂီတို့အတွက်ပါလာပေးတာလေ။လက်ဆောင်လာပေးတာယောဂီရှင်မကျာမရှိလို့ဘာမှမပူနဲ့ဒီမှာကျွန်တော်ကိုရှိပါကျွန်တော်ကပန်ပန်နဲ့နဲ့ရှိလို့ရှိရင်တော့ယောဂီဉာဏ်ကြီးထက်လာပါလိမ့်မယ်ဉာဏ်ဖူဉာဏ်ကြီးဆိုင်ပါလိမ့်မယ်ဒုက္ခဝေဒနာဆိုတာလက်ဆောင်ပါတချို့ယောဂီတွေဒုက္ခဝေဒနာမဖြစ်ဘူးဆိုရင်ဝင်လေကလည်းပြိမ့်မွေစိတ်နဲ့ပတ်သက်တဲ့ထူးခြားတဲ့သဘောတွေကလည်းဘာမှမဖြစ်ဆိုတော့ဘာမှမှန်မှမသိပဲနဲ့ဟိုလိုလိုဒီလိုလိုဖြစ်နေတဲ့ပြင်ဝင်လေဖြစ်လို့ဒုက္ခဝေဒနာတို့ပြိမ့်မွေနေတဲ့အခါမှာဘာမှယမမသိတော့အဲ့ဒီအချိန်မှာမောဟဝင်လာတတ်ပါတယ်အဲ့ဒီခါမှာအိပ်ပေါ်သလိုဖြစ်သွားတာလို့ဘာမှမသိလိုက်ဘူးဆိုတာလို့ဒီလိုဒီယောဂီကတော့အမျိုးမျိုးရှောက်ထားကြတာပေါ့လေရှင်မထေရအာယုံမထေရရှားပဲနဲ့တမာတိကလွန်သွားပြီဆိုတော့ဘဝင်ကျသွားတာပါပဲတချို့ကလည်းဘဝင်ကျသွားတာဟုတ်ပဲနိဗ္ဗာန်ကိုမျက်မှောက်ပြုသွားတယ်လို့ထင်နေသူကလည်းထင်ဖလားတမာပတ်ဝင်စားတယ်လို့ထင်နေသူကလည်းထင်ပေါ့အဲ့တော့ဒုက္ခဝေဒနာတွေဖြစ်လာတယ်ဆိုရင်အော်အရှိကံအယုံလေးငါတော့ထင်ထင်ရှားရှားရပြီဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ရှုမှတ်ရမယ်ထပ်ပြီးတော့ခန္ဓာကဆားလိုက်ပြီးလို့နာကျင်တဲ့ဝေဒနာတွေရှိနေသေးတယ်ဆိုရင်လည်းပဲအဲ့ဒီဝေဒနာကိုကိုယ်ကဆက်မထိုင်ကျင်တော့ဘူးဆိုတော့မတက်ရရင်လည်းရှုမလို့ရပါတယ်တဏှာမှာကိုယ်နေရာကိုမှပဲဖြစ်ဖြစ်တခြားတန့်ရှင်းတဲ့နေရာတဏှာမှာပဲဖြစ်ဖြစ်ပေါ့မတက်လေရပြီးတော့သူကနာနေပြီတဲ့ဆိုရင်နာနေတဲ့နေရာလေးအာယုံဆုဆိုင်ပြီးတော့နာနေနာနေထိုင်တော့ကမပြောက်တဲ့နာကျင်တဲ့ဝေဒနာကိုရက်တဲ့နေရာမှာဆက်ပြီးတော့ရှုမှတ်ရမယ်ဓမ္မမို့ဈဉံရှောင်ရင်းနဲ့လည်းပဲလမ်းလျှောက်တိုင်းလမ်းလျှောက်တိုင်းဒီနာတဲ့သဘောကထင်ရှားနေတဲ့ဆိုရင်လေကြားတယ်လမ်းနေခြားတယ်မှတ်နေကြမလို့ပါဘူးအဲ့ဒီနာကျင်တဲ့ဝေဒနာလေးကိုပဲနာတယ်နာတယ်လို့ရှုမှတ်ရမယ်ခန္ဓာကိုယ်ရဲ့အခြေအနေကဘယ်လိုမှရက်လို့လည်းမရဘူးရှောင်လို့လည်းမရဘူးဆိုတော့တဏှာမှာလဲလျောင်းပြီးတော့အဲ့ဒီနာကျင်နေတဲ့ဝေဒနာကိုစူးစိုက်ပြီးတော့ရှုမှတ်ရမယ်အချောပြင်းစီလိမ့်ပြီးတော့မဖြောက်ပါနဲ့ရှုမှတ်ပြီးတော့ပဲကြောက်အောင်ကြိုးစားပါဒါဆိုလို့ရှိရင်တော့ရာကောင်းနေရောတဲ့ယောဂီမဖြစ်တော့ဘူးပေါ့ဒါကကိုယ်နဲ့ပတ်သက်တဲ့နာကျင်မှုယောဂါကိုပြောတာပါပို့ပြီးတော့ဆိုတာကတော့စိတ်ရဲ့နာကျင်မှုနာကျင်မှုကကိုယ်နာကျင်မှုစိတ်နာကျင်မှုလို့နှစ်မျိုးရှိတယ်စိတ်နာကျင်မှုလို့ခေါ်တဲ့စိတ်ယောဂါဆိုတာကတော့လောဘဒေါသအစရှိတဲ့ကိလေသာပါပဲဒီတော့တရားမထိုင်မင်းနဲ့ဉာဏ်မလျှောက်တော့ဘဲနဲ့တက်တာတို့ပဲနေတော့မယ်ဟိုနေမင်းတရားဖျားလေးသွားဖူးလိုက်ပေါင်းမယ်လေဟိုနေရာလေးခဏသွားလိုက်ပေါင်းမယ်လေအပြင်ခဏထွက်လိုက်ပေါင်းမယ်လေအဲ့ဒီလိုတက်တက်တာတာနေခြင်းတဲ့သဘောလေးကလောဘကိလေသာအဲ့ဒါဆိုရင်လောဘကိလေသာနဲ့ယောဂီကစိတ်နာကျင်နေပြီပြေရကဗနည်းရှိသွားပြီထွက်ဖို့ဗနည်းပဲလိုတော့တယ်ဒုက္ခပါပဲနောက်ထပ်နှစ်ရက်သုံးရက်တော့ဒီတိုင်းပဲနာကျင်နေပြီပြင်ပြီးခံနေရအောင်ပါပဲစိတ်တူပြီးတော့ဒေါသတွေဖြစ်နေတယ်ဘုန်းကြီးကလည်းနာကျင်နေတော့မပေးထားဘူးထိုင်တနာကြီးဈဉ္ဇတနာကြီးတောက်ချောက်ကြီးစီကံချက်ကတင်းကျလိုက်တာစိတ်တွေတူပြီးတော့ဒေါသဖြစ်နေတယ်ဆိုရင်လေဒေါသကိလေသာနဲ့စိတ်နာကျင်နေပြီဒေါသကိလေသာနဲ့ရာကောင်ယောဂီဖြစ်နေပြီငါတော့လာမိတာမှားတယ်ထင်ပါရဲ့သူချင်းလေးနဲ့သူပဲဒုံလဘဥစဉ်ဆိုလို့ရှိရင်လည်းသူချင်းလေးနဲ့သူပဲထားမယ်မှတ်လို့ငါတော့ဒုံလဘဝတ္တာအခုတော့ကြည့်ပါဦးလို့တဲ့ချင်းကစပြီးအိပ်ပျော်တဲ့ချင်းကြီးတောက်ဆောက်ကြည့်ပါပဲလားဒီလိုမှန်းပြီးဒုံလဘမဝတ်ပါဘူးလူဝတ်နဲ့ဝယ်ဝတ်ဆက်လောက်တာမှနားချင်းရသေးတယ်ထွက်ချင်းရသေးတယ်ငါတော့မှားပြီအဲ့လိုဆိုရင်တော့လေကိုကုသကိလေသာနဲ့စိတ်နာကျင်နေတဲ့သူဖြစ်သွားပြန်ပြီဒါကြောင့်စိတ်မှာကိလေသာတစ်ခုခုဖြစ်နေလို့ရှိရင်ဈာကောက်ယောဂီဖြစ်နေတာပါပဲကိုယ်နာကျင်မှုဖြစ်တိုင်းတော့ရာကောက်ယောဂီမဖြစ်ပါဘူး။နာကျင်တဲ့ဝေဒနာကိုတတိယမတိပညာနဲ့ဆုံးဆုံးဆက်ဆက်ရှုမှတ်နေမယ်ဆိုရင်တော့ရှုမှတ်ချက်ဖြစ်တိုင်းဖြစ်တိုင်းတော့ရာကောက်ရပ်ပလက်ယောဂီဖြစ်သွားတာပါ။ရှုမှတ်မှုလွတ်နေတဲ့အချိန်မှာဆိုရင်တော့ရာကောက်ယောဂီဖြစ်နေမှာပေါ့။ဒီတော့ခန္ဓာတံပိုးကြီးကိုတူးမဲ့မျက်စောပြည့်ရှိရဲ့တပည့်တံပိုးတူးသမားဆိုတာကရာကောက်ယောဂီမဖြစ်ရဘူး။ရပ်ပလက်ယောဂီဖြစ်ရမယ်။အဲ့ဒီရပ်ပလက်ယောဂီကိုရည်ညွှန်းပြီးတော့ပဲသံဃာလေးပြန်ဆိုလိုက်ပါတပည့်ဆိုတာယောဂီပါကောင်းစွာမှတ်ရမည် တပည့်ပြီးတော့ဘာပြဿနာတစ်ခုရှိလဲတင်းရဲဆိုတာပါလေတနည်းပြောတော့ပောက်တူးဆိုတာပါလေဓာတ်ဆိုတာပါလေပေါ့လက်နဲ့တစ်ခုခုပေါ့တောင်ဖို့ကတူးတယ်လက်နဲ့တစ်ခုခုပောက်တူးပဲထားလိုက်ပါတော့အဲ့တော့ပောက်တူးဆိုတာပါလေပောက်တူးဆိုတာအရိယာယပညာယအဋ္ဌဝဆနံလို့ပါဠိတော်မှာဟောထားတော့ပါဠိတော်အတိုင်းတိုက်ရိုက်ပြောမယ်ဆိုရင်ပောက်တူးဆိုတာမြတ်သောပညာပါပဲမြတ်သောပညာဆိုတာဝိပဿနာပညာမဲ့ပညာကိုပြောတာဖြစ်ပါလေမဲ့ပညာဆိုတာကတော့ဝိပဿနာပညာအထွတ်ထိပ်ရောက်သွားလို့ရှိရင်အလိုလျောက်ဖြစ်ပေါ်လာမယ့်အရာဖြစ်တော့လောကီအနေနဲ့ပဲပြောမယ်ဆိုရင်တော့ဝိပဿနာပညာပါပဲအတူတူပြောရင်တော့ပညာပေါ့ပညာဆိုတာပေါက်တူးလည်းနဲ့ဖြစ်တယ်ဓာတ်လည်းနဲ့ဖြစ်တယ်ဒါပေမဲ့ပညာတက်တဲ့နဲ့တော့တူးလို့မရသေးဘူးလက်ရှိလုပ်ငန်းဝင်အနေနဲ့အလုပ်သဘောတည်းရအောင်ပြောရမယ်ဆိုရင်တော့ပေါက်တူးဆိုတာတတိပညာဖြစ်ပါလေပေါက်တူးဆိုတာကလည်းတတိပညာတတိရှိမှပညာဖြစ်နိုင်ပါလေတတိမရှိတဲ့စိတ်မှပညာမဖြစ်နိုင်ဘူးဝိပဿနာလို့အားထုတ်တဲ့နေရာမှာတတိကိုရှည်တမ်းတင်ပြီးတော့တတိကိုဗရဏထားပြီးတော့တတိကိုခေါင်းဆောင်ထားပြီးတော့အားထုတ်ရပါတယ်ဒါကြောင့်ဝိပဿနာလုပ်ငန်းကိုမြတ်စွာဘုရားရှင်ကတတိပဋ္ဌာန်လို့ဟောထားတယ်ပညာကိုရှည်တမ်းတင်ခေါင်းဆောင်ထားပြီးတော့အားထုတ်ရမယ်ဆိုရင်တော့ပညာပဋ္ဌာန်လို့ဟောမှာပေါ့အခုတော့တတိကိုရှင်းလင်းတင်ပြီးအားထုတ်ရမှာမို့လို့တတိပဋ္ဌာန်လို့ဟောထားပါလေ။တပည့်ညွတ်တဲ့ဉာဏ်တော်ကြီးနဲ့ပိုင်းခြားစိတ်ချပြီးဟောထားတာဆိုတော့အမတန်လင်းနေပါတယ်။အမတန်လှည့်ဝတ်ပါတယ်။အဲ့ဒါတောင်ဖို့ကိုတူးတယ်ဆိုတော့တောင်ဖို့ကြီးအစိမ့်စိမ့်မှမှဖြစ်သွားဖို့ကတော့ပောက်တူးသွားနဲ့မှဖြစ်မှာပေါ့။ဒါနဲ့တူတယ်ဆိုလို့ရှိရင်လည်းဒါသောနဲ့ပဲတူရမှာပေါ့ဥပမာထင်းချောင်းတစ်ချောင်းကိုခုတ်တယ်ဆိုလို့ရှိရင်လည်းထင်းချောင်းကိုပြက်သွားစေတာကတော့ဒါသောကပြက်သွားစေတာပါပဲကိလေသာတွေကိုဖောက်ခွဲတဲ့နေရာမှာလည်းပဲပညာကဖောက်ခွဲမှဖြစ်ပါတယ်ဒါပေမဲ့ပညာကကိလေသာတွေကိုဖောက်ခွဲဖို့အတွက်တတိကရှင်းရနေဥဆောင်ပြီးတော့လိုအပ်ပါတယ်ခုနထင်းချောင်းတစ်ချောင်းကိုဒါတစ်ချောင်းနဲ့ခုတ်မယ်ဆိုလို့ရှိရင်ဒါသောကထည့်ရမယ်ဒါသောဆိုတာပညာပါပဲဒါပေမဲ့ဒါသောကြီးတက်တဲ့နဲ့ထင်းချောင်းတွေကိုခွဲလို့မရသေးဘူးအဲ့ဒီသားမှဒယောကလည်းရှိရသေးတယ်ဒါယောမရှိဘဲနဲ့ဒါသောတက်တဲ့နဲ့ခုတ်လို့ရပါမလားမရဘူးဒီဒါသောကိုခိုင်မြဲဖို့အတွက်ဒယောမှမြဲနေအောင်ဆွထားရတယ်ဒါသောလည်းရှိပြီဒါသောကလည်းချက်ပြီဒယောကလည်းခိုင်မြဲပြီဒါပေမဲ့ခုတ်လို့မရသေးဘူးလက်နဲ့တင်းတင်းကြပ်ကြပ်ဆုပ်ကန်ရသေးတယ်လက်စကောင်းကောင်းနဲ့ခုတ်ရသေးတယ်လက်ရည်လက်နဲ့အားထည့်ပြီးတော့ခုတ်ရသေးတယ်အဲဒီလိုအဖြစ်ဓာသွားရည်တယိုးရည်လက်ရည်သုံးချက်စုံမှထင်းချောင်းနေတသားတို့နေကိုခွဲဖြတ်လို့ရတယ်အဲဒီတော့ပညာဆိုတာဘာနဲ့တူလဲဓာသွားနဲ့တူတယ်တတိဆိုတာကတယိုးနဲ့တူတယ်ပညာလေးလွတ်ထွက်မသွားအောင်တတိနဲ့ချင်းကုတ်ပြီးတော့ထားရတယ်တတိကချင်းပြီးမထားရင်ပညာကလွတ်သွားမှာပဲအဲ့တော့တတိပညာကိုနောက်ကနေဝရိယနဲ့ကန်ပြီးတော့မိမိခွဲစရမယ့်ပစ္စည်းနဲ့လိုင်းရောမြည်ထွေတဲ့လက်ဆသုံးပြီးတော့ခုတ်ဖြတ်ရပါတယ်ဝရိယလက်ဆညီနှောက်ဖို့ကလည်းလိုအပ်သေးတယ်မိကျဆံလို့ရှိတဲ့တက်သားလေးကိုခုတ်မဲ့ကိစ္စခြံတော်ကြီးကြီးကိုခုတ်တယ်လို့ခုတ်ချလို့လည်းဖြစ်ပါမလားမဖြစ်ဘူးမိကျဆန်းလောက်ရှိတဲ့တရားလေးထိုးရင်မိကျဆန်းနဲ့ထိုက်တန်တဲ့လက်ဆကိုပဲသုံးရတယ်ခြံတော်ကြီးကြီးကိုခုတ်မကိစ္စမိကျဆန်းလေးခွဲတဲ့လောက်လေးသေးသေးလေးလုံနေလို့လည်းမဖြစ်ဘူးဒါတော့ဝရိယလက်ဆမှန်မှုကလည်းလိုအပ်ပါတယ်ဒါကြောင့်ဆိုလိုက်ပါပေါတူဆိုတာညပညာကောင်းစွာမရမီ
သောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသောတာပန်ယောဂီသ
တံဃာကြီးဆက်စိတ်မှမှကွဲသွားဖို့အတွက်ပေါတူးနဲ့ကျူးတယ်ဆိုတော့အဲ့ဒီပေါတူးကပညာအဓိကအဖြစ်တော့ပညာပေါ့ဒါနဲ့ခောက်တယ်ဆိုလို့ရှိရင်လည်းဒါသာကပညာပဲပေါ့ဒီဥပမာလေးကိုပဲတခြားဥပမာတစ်ခုနဲ့ဖလှယ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဘောလုံးမွေးနဲ့ဥပမာပြရမယ်ဆိုရင်ပေါ့လေကိုယ်သွင်းမှာကတော့ပညာကသွင်းမှာပါပဲမဘုံနိဗ္ဗာန်ဆိုတဲ့ဂူရီရဖို့အတွက်ဂူသွင်းမှာကတော့ပညာကသွင်းမှာရှည်တန်းတိုက်ဆိတ်မှုအသင်ကောင်းဆောင်ကဂူသွင်းမှာဒါပေမဲ့ပညာကဂူသွင်းနိုင်ဖို့အတွက်ကတတိကဂူဖြန်ပြီးပြရတယ်ဂူသွင်းနဲ့အခွင့်အရေးတွေဖြစ်အောင်ဂူသွင်းမဲ့သူရဲ့လက်ထက်ကိုဘောလုံးရောက်အောင်ဒီတတိကနေရအောင်ယူထည့်ပြရတယ်တမာတိကဒီဘောလုံးကိုတိုက်ချက်လာမဲ့တစ်ဖက်အသင်ရဲ့တိုက်ွက်တွေကိုခုခံပေးရတယ်ဒီတော့တတိနဲ့တမာတိကအကြံဉာဏ်ဖလှယ်ပြီးတော့ဘောလုံးကိုကစားပြီးတော့ပညာရဲ့ခြေတော်ထဲကိုရောက်အောင်ပညာခင်ရောက်အောင်ပို့ပေးရတယ်အဲ့ဒီကြောင့်မှဂုဏ်ထင်းကောင်းတဲ့ပညာကနေပြီးတော့ဒီစိတ်ဆိုတဲ့ဘောလုံးလေးကိုမဉ္ဇဉ်ဖူဇင်နိဗ္ဗာန်ဆိုတဲ့ဂုဏ်ဣရိယာထဲဝင်အောင်တွန်းလိုက်နိုင်ပါတယ်ဒီတော့မဉ္ဇဉ်ဖူဇင်ရဖို့ကိလေသာဆိုင်ခဲတွေကိုဖောက်ခွဲဖို့အတွက်တကယ်အလွတ်လွတ်မှာကတော့ပညာဖြစ်တယ်ဒါပေမဲ့အဲ့ဒီလိုပညာကဆန်းနဲ့ဂိုးသွင်းနိုင်ဖို့အတွက်ကတကယ်ပင်ပင်မမခံပြီးလွတ်လွတ်ရမှာကဘာလို့လဲတတိတို့သမာဓိဝိရိယနော်ဝိပဿနာလို့အားထုတ်တဲ့နေရာမှာအဓိကအဖြစ်တော့တတိသမာဓိပညာသူတို့ကရှေ့တန်းကနေလွတ်လွတ်ပါတယ်တတိကအာယုံကိုထင်ရှားအောင်ပုံဖော်ပြရတယ်စိတ်ရင်းမြစ်စိတ်ကလေးရှုကံအာယုံပေါ်မှာကပ်ပြီးတော့နေအောင်တတိကဖွဲ့ချပေးရတယ်တတိကထင်ရှားအောင်ပုံဖော်ပေးထားတဲ့အာယုံမှာတမာတိကကပ်ပြီးတော့တည်နေရတယ်ရှုကံအာယုံလေးပြတ်ပြီးတော့မသွားအောင်ထိန်းထားရတယ်တစ်ဖက်အသင်းသားတွေရဲ့တိုက်ွက်တစ်ဖက်အသင်းသားတွေရဲ့ဘောလုံးဖြက်စီးမှုကိုကာကွယ်ပေးရတယ်တမာတိကကာကွယ်ပေးတယ်ဆိုတာကနိဝရဏတရားတွေပါပဲနိဗ္ဗာန်တရားတွေဆိုတာကစိတ်ဆိုးတဲ့ဘောလုံးလေးတတိလက်ထဲပညာလက်ထဲမရောက်အောင်သူကလိုက်ပြီးတော့တိုက်ချက်နေတာပဲအဲ့ဒီနိဗ္ဗာန်ဆိုတဲ့ဆင်းကျင်ပဲအသင်းသားတွေရဲ့ယံကိုတမာတိကကာကွယ်ပြီးတယ်တမာတိမရှိဘူးစိတ်မတည်ငြိမ်ဘူးဆိုရင်နိဗ္ဗာန်တွေကဝင်လာတာပါပဲဝိရိယကခုနတတိကအာယုံကိုပုံဖော်ပြီးတယ်တမာတိကအဲ့ဒီအာယုံမှာစိတ်ကိုကတ်ထားတယ်တစ်ဖက်ကတိုက်ွက်တွေကိုခုခံပြီးတယ်ပညာကအဲ့ဒီအရှုခံအာယုံရဲ့သဘောတဘာဝတွေကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်ပါတယ်အဲ့လိုအချင်းယုံနိုင်ရဲ့သဘောယုံနိုင်ရဲ့အကြောင်းကျိုးသဘောယုံနိုင်ရဲ့ဖြစ်ပျက်သဘောယုံနိုင်ရဲ့မမြဲမကောင်းမပိုင်တဲ့အိဋ္ဌဒုက္ခအနတ္တသဘောတွေကိုပညာကသိလိုက်ပါတယ်တတိသမဏိပညာတို့အချိန်ဆမီးမီးနဲ့အလုံးလုံးနိုင်မှုတွေနောက်ွယ်ကနေတွန်းအားပြတာကတော့ဝိရိယပဲတတိလည်းအားရှိအောင်တမာတိလည်းအားရှိအောင်ပညာလည်းပဲအားရှိအောင်တတိသမဏိပညာတို့အင်းအားပြည့်ပြည့်ဝဝနဲ့အမောခံနိုင်အောင်သက်လုံကောင်းအောင်နောက်ွယ်ကနေတွန်းအားပြတာကတော့ဗာလေဝိရိယအဲ့ဒီဝိရိယရဲ့သဘောကဝိရိယဆိုတာအာထုချင်းပါပဲခုနပညာဆိုတဲ့တိမ်မင်းနဲ့ခန္ဓာတံပူကြီးကိုတူးနေတာဟာဝိရိယပဲဒါကြောင့်ဆိုလိုက်ပါတူးတယ်ဆိုတာအာထုတ်တာကောင်းစွာမရမီဆုံးတယ်ဆိုတာကတော့ဝိရိယကိုပြောတာပါပဲခုနတယင်းရယ်တူးတယ်ဆိုတာရည်ဒီနှစ်ခုကတော့တတွဲတွေသွားရမှာပဲတယင်းကြီးပဲပြစ်ထားလို့လဲတောင်ဘုကတူးလို့မရဘူးလက်ကြီးပဲတူးတဲ့ပုံစံလုပ်နေလို့လဲတောင်ဘုကြီးကပြုပွဲမသွားနိုင်ဘူးလက်ထဲမှာတယင်းရှိမှအဲ့ဒီတယင်းကိုလည်းလက်နဲ့တူးမှပြီးတော့အားထုတ်တယ်ဆိုတာဝိရိယဝိရိယဆိုတာသူ့ရဲ့မူရင်းစကလုံးတိုင်းပြောမယ်ဆိုရင်တော့ရင်ရင်ကျင်းပါပဲမိမိလုပ်နေတဲ့ဗရဏာအလုပ်ရဲ့ဆန့်ကျင်မဲ့အကြောင်းတရားဤမိမိလုပ်နေတဲ့ဗရဏာအလုပ်ကိုနှောင့်နှေးသွားစေမဲ့ မိမိလုပ်နေတဲ့ဗရဏအလုပ်ကိုလုံးဝပျက်စီးပါစေမဲ့ဆန့်ကျင်ဘက်အကြောင်းတရားတွေကိုရဲရဲဝံ့ဝံ့ရင်ဆိုင်ရဲတဲ့သဘောကိုဝိရိယလို့ခေါ်ပါတယ်တရားထိုင်တဲ့အလုပ်နေနေပဲတရားပြောရမယ်ဆိုလို့ရှိရင်တော့မိမိရဲ့တရားအားထုတ်မှုပြည့်ပြတ်သွားစေမဲ့တရားအားထုတ်မှုအရှိန်နှေးသွားစေမဲ့ဆန့်ကျင်ဘက်အကြောင်းတရားတွေကိုရဲရဲဝံ့ဝံ့ရင်ဆိုင်ရဲတဲ့သဘောဟာဝိရိယပါပဲဒီရည်ဆိုတော့ယာတိကုတုကပူလိုက်တာပူပြင်းလိုက်တာပူလိုက်တာချွေးတွေတည်တည်နဲ့အာမထုတ်သေးပါဘူးကြက်တောင်လေးပဲထိုင်ခတ်နေတာကောင်းပါလေအဲဒီလိုဆိုရင်တော့ပူပြင်းတဲ့သဘောကိုရင်မဆန်ရဲတဲ့သဘောဖြစ်တဲ့အတွက်ဝိရိယမရှိဘူးလို့ခေါ်ရပါတယ်တရားထိုင်နေရင်ထိုင်နေရင်တင်မကလည်းနားလိုက်တာနားလုံးလို့တော်ပြီနားလည်းမမှတ်တော့ပါဘူးလေကိုကကိုဂုံတော်လေးပွားနေလိုက်တာပဲကောင်းပါတယ်သတိလေးတစ်ချောက်ချောက်စိတ်နေလိုက်တာပဲကောင်းပါတယ်ဆိုပြီးတော့ဓမ္မမဟုတ်လည်းအတွေးချင်းချင်းကြောနေမျောနေတာပဲကောင်းပါတယ်လေအဲဒီလိုဆိုလို့ရှိရင်နာကျင်ခြင်းဆိုတဲ့သဘောတရားကိုရှင်မဆိုင်ရဲတဲ့အတွက်တောင်အဲ့ဒီပုဂ္ဂိုလ်ကိုဝိရိယမရှိဘူးလို့ခေါ်ရပါတယ်ညာနေပဲဥပုဘ္ဗကလည်းဆမ္မာရဆိုတော့ဗိုက်ဆာလိုက်တာအာမထုတ်သေးပါဘူးလေမလဲမဆောင်တာလို့အများနဲ့တော့ထိုင်တော့ထိုင်နေတာပဲကိုယ့်ကိုယ်ပဲကိုယ်တွေးလေးနဲ့ကိုယ်ပဲကိုယ်ဖီလေးနဲ့ကိုယ်ပဲနေလိုက်ပါအောင်မယ်လေအဲဒီလိုဆိုလို့ရှိရင်လည်းပဲဗိုက်ဆာလောင်ခြင်းဆိုတဲ့သဘောကိုရင်မဆိုင်ရတဲ့အတွက်ကြောင့်ဝိရိယရှိတယ်လို့ခေါ်မလားမရှိဘူးလို့ခေါ်မလားမရှိလို့ခေါ်မယ်ဝိရိယဆိုတဲ့စကားလုံးရဲ့မူရင်းအဓိပ္ပာယ်ကိုမှတ်ထားရမယ်နော်အာထုတ်တယ်လို့ကြိုးစားတယ်လို့လုံလံပြူတယ်လို့ဆိုတာတွေကဝိရိယဆိုတဲ့စကားလုံးရဲ့ဖြစ်တင်ဖြစ်ထိုက်တဲ့သဘောတဘာဝတွေကိုတခြားစကားလုံးတွေနဲ့ဖလှယ်ပြီးတော့ပြောထားတာဖြစ်ပါတယ်ဝိရိယဆိုတာဗမာစကားလုံးမဟုတ်ပါဘူးပါဠိစကားလုံးမှာသူ့ရဲ့မူရင်းအဓိပ္ပာယ်ကရဲရင်ခြင်းလို့အဓိပ္ပာယ်ရပါတယ်တနည်းပြောရင်တော့ရဲရင်တဲ့စိတ်ထားကိုဝိရိယလို့ခေါ်ပါတယ်ဒါကြောင့်ပူရင်လဲပူတဲ့သဘောကိုရဲရဲဝံ့ဝံ့ရင်ဆိုင်ပြီးတော့အားထုတ်ရမယ်ပူတဲ့သဘောတွေဖြစ်လာတော့လည်းပဲဘာမှမခက်ပါဘူးယောဂီတို့ကိုရှုမဏိတစ်ခုနမူနာပေးထားရင်ကျန်တာတွေကကိုယ့်ဘာသာကိုအလိုလိုသဘောပေါက်ပါမှာပူတဲ့သဘောတွေဖြစ်လာတော့ဘယ်နဲ့မှမလဲပူတယ်အပေါ်ရင်ကြီးထွားနေတဲ့သဘောနဲ့ရှုမရမှာတော့မဟုတ်ဘူးနော်ပူတယ်ဆိုရင်ဟုတ်ပြီစိုက်ကြည့်လိုက်ဘယ်နေရာကပူနေတာလဲခန္ဓာကိုယ်မှာအဲလိုစိုက်ကြည့်လိုက်တယ်ဆိုရင်ကိုယ်ပူတာကရှားလို့တောင်းကြမှာမဟုတ်တော့ပါဘူးအပေါ်ရင်လေးရှက်ပြီးကြည့်လို့ဒါပူလိုက်တာလို့ဖြစ်နေဟုတ်ပြီဘယ်နေရာကပူနေတာလဲပူတဲ့သဘောလေးဥမာမျက်နှာကပူတယ်လက်ဘင်းကပူတယ်ခန္ဓာကိုယ်ဝမ်းပိုက်တို့နောက်ကျောတို့ကပူတယ်ဆိုလို့ရှိရင်ထင်းထင်းရှားရှားအပူဆုံးနေရာတစ်ခုကိုအာယုံစူးစမ်းပြီးတော့ပူတယ်လို့ရှုမှတ်ရမှာပါရှုမှတ်ရင်းနဲ့ပူတဲ့သဘောကိုစက်ကြည့်လိုက်တော့ပူတဲ့သဘောကလည်းတကယ်တော့အကြည့်မခံပါဘူးစက်ကြည့်လိုက်ပြီဆိုတော့လည်းကြောက်သွားပြီဆိုတော့ကိုယ်ရှုမှတ်နေကြပင်တိုင်းအာယုံလေးကိုပဲရှုမှတ်နေရမှာပဲမိမိရဲ့တရားအားထုတ်မှုကိုပြပြသွားစီမဲ့နှောင့်နှေးသွားစီမဲ့ဆန့်ကျင်မဲ့သဘောတရားလေးတွေကိုရဲရဲဝံ့ဝံ့ရင်ဆိုင်ရဲတာကိုဝိရိယလို့ခေါ်ပါတယ်။အဲဒီလိုရင်ဆိုင်ရဲမှလည်းပဲမိမိရဲ့ခန္ဓာတောင်ဖို့တူးတဲ့လုပ်ငန်းကအောင်မြင်ပါတယ်။တောင်ဖို့တူးတဲ့လုပ်ငန်းပြီးစီးပါတယ်။တစ်ဖြည်းဖြည်းချင်းနဲ့သွားမှအတွင်းထဲမှာတွေ့စဉ်တွေ့ထိုက်တဲ့ပစ္စည်းတွေတစ်ခုပြီးတစ်ခုတွေ့သွားမယ်။နောက်ဆုံးကိုယ်တကယ်တွေ့ရမယ်ကိုယ်တကယ်ပိုင်ဆိုင်ရမယ်အရာကတော့နန္ဒကားတည်းဟုသောယရနာဖြစ်ပါတယ်။နန္ဒကားဆိုတဲ့ယရနာကြီးရတဲ့အထိမိမိရဲ့ခန္ဓာတောင်ပူကြီးခန္ဓာတိုက်ကြီးကိုတူရမှာဖြစ်တယ်။ပူလို့အိုက်လို့ဆာလို့ပြင်းလို့နာလို့ဆိုပြီးတော့အာမထုတ်ဘူးဆိုရင်တော့တောင်ပူတူတဲ့လုပ်ငန်းကြီးကမပြီးပဲနန္ဒကားဆိုတဲ့ယရနာကြီးကိုတွေ့မှာမဟုတ်တော့ဘူး။ယရနာတတိလောင်ဖြစ်မှာမဟုတ်တော့ဘူး။ဒီတော့ဝိရိယနဲ့ကြိုးစားအားထုတ်တဲ့နေရာမှာရဲရင်စိတ်ထားထားပြီးတော့အာထုတ်တယ်ဆိုတဲ့နေရာမှာလောကကြီးရာအာထုတ်တဲ့ပုဂ္ဂိုလ်တွေကတော့ပေရင်ညီကြီးရှင်ရင်ရွှေတီဆိုတဲ့ဆံပုတ်လက်ကင်ထားပြီးတော့အာထုတ်ကြတယ်အဲ့ဒီဆံပုတ်လေးနှီးမိပြီးတော့ဓမ္မရေးရာလောကုတ္တရာရေးရာမှာအာထုတ်ကြတဲ့ယောဂီတို့ကပေရင်အထက်မပေရင်မက်ဆိုတဲ့ဆံပုတ်ကိုလက်ကင်ထားပြီးတော့အာထုတ်ရမယ်ရိုးရိုးရှင်းရှင်းပဲဆိုရင်တော့ပေရင်သေးမပေရင်တရားရပေါ့ပင်လည်းဒီသွားပါစေတရားထုတ်လို့နာရာကျင်နာတွေဝေဒနာတွေဖြစ်ဆာလလောင်နာတွေဖြစ်ခြင်းဖြစ်ပြီးတော့သိရင်သိသွားပါစေကွာမသိဘူးဆိုရင်တော့ဒီတရားရစီရမယ်ယူသိရင်သိမသိရင်တရားရဒါကတော့ရှေးဆရာတော်ကြီးတွေလက်ခံထားတဲ့အဆောင်ပုတ်ပေါ့ပင်မီကြီးမသိရင်ရွှေသီပင်မီကြီးရှင်ရွှေသီဆိုတဲ့သ ဆောင်ဘုတ်ကိုလက်ခံထားဆောင်ဘုတ်လေးကိုနီးမိပြီးပြောရင်တော့ဘာလဲတော့ပြီးရင်အထက်မသေးရင်မဲပြီးရင်အထက်ရှင်ရင်မဲလို့ပြောလို့ရပါတယ်ကတ္တဗမြတ်စွာဘုရားရှင်ရဲ့သာသနာနောက်ပိုင်းမှာတုန်းကယဟန်တော်ခုနှစ်ပါးဟာပြီးရင်အထက်မသေးရင်မဲဆိုတဲ့ဆောင်ဘုတ်ကိုလက်ခံထားပြီးတော့ဝိပဿနာအလုပ်ကိုကြိုးကြိုးစားစားအထောက်ခဲ့ကြဘူးလေသာသနာနောက်ပိုင်းဆိုတော့ယဟန်လောကလူလောကအချင်းတွေကအများကြီးဆိုးရလာတယ်ယဟန်လောကကြည်လိုက်ပြန်တော့လဲသီလသမာဓိပညာသိက္ခာသုံးပါးဒီကိုကြိုးကြိုးစားစားဖြစ်ခြင်းမှုမရှိတော့ဘူးဘုရားဆုံးမကိုလိုက်နိုင်ခြင်းဉာဏ်ချင်းမရှိတော့ဘူးဘုရားဆုံးမနဲ့ဆန့်ကျင်မဲ့အလုပ်တွေကိုလုပ်နေကြတယ်သီလသမာဓိပညာတိုးပါဖို့ထက်လက်လာပါပေါများဖို့နာမည်ကြီးဖို့စသည်အားဖြင့်လူအလုပ်ဒီနေ့ဆိုင်တဲ့အလုပ်တွေလောကီအလုပ်တွေကိုပဲလုပ်နေကြတယ်။သီလသမာဓိပညာလောကုတ္တရာအလုပ်တွေကိုအားနေပြီးတော့လုပ်နေကြတယ်။ပေါ်ပေါ်ရော့ရော့လုပ်နေကြတယ်။